မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုလုံလိုက်အောင်ပံ့ပိုးနေတဲ့လုပ်ငန်း၆ခုနဲ့လူပုဂ္ဂိုလ်၂ဦးကိုရေယူတန်ခတ်လိုက်တယ်လို့အမေရိကန်ဘဏ္ဍာရေးဌာနကဒီကနေ့မတ်လ�24ရက်နေ့နေ့စွဲနဲ့ထုတ်ပြန်ကြေညာပါတယ်။ခုနှစ်ဆယ့်ရှစ်နှစ်ပြည့်ဒေါ်လာယင်းနေ့တမမုတ်တမရွန်နေ့အထိမ်းအထွတ်မြန်မာဆင်အာနာပိုင်းတွင်ပြင်ဆင်နေတဲ့အချိန်မှာစစ် Petroleum Logistics Company Limited, Star Safara Group of Companies, now Star Safara Trading Company Limited နဲ့ Singapore အခြေစိုက် Star Safara Group of Limited စတဲ့လုပ်ငန်း၆ခုကိုအမေရိကန်အစိုးရရဲ့အရေးယူတဲ့စီးနဲ့မှာထည့်သွင်းလိုက်တာပါ။စီးပွားရေးလုပ်ငန်းရှင်ဦးထွန်းမင်းလက်နဲ့သူ့ရဲ့ဇနီးဒေါ်ဝင်းမင်းစတိုးတို့ကိုလည်းမြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းကိရိယာတွေကိုဝယ်ယူပေးနေတဲ့အတွက်ကြောင့်အရေးယူလိုက်တယ်လို့ညင်ညာချက်မှာဖော်ပြပါတယ်။ Star Safara Company ကိုပိုင်ဆိုင်တဲ့ဦးထွန်းမင်းလက်ဟာမွေးရေးစေဝါမှောက်ကူမှုငွေကြေးခဝါချမှုတွေနဲ့ထိုင်းနိုင်ငံမှာ2020စက်တင်ဘာလကတည်းကဖမ်းဆီးခံထားရတဲ့သူပါ။စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့တားဖြစ်သူကိုအောင်ပြည့်စုံနဲ့သမီးဖြစ်သူမက်ခင်တီရီတက်မွန်တို့နဲ့ဆက်နွယ်နေတဲ့ဆွေရဆန်းတွေအများအပြားသူစီကနေထိုင်းရဲ့တပ်ဖွဲ့ကတိစီရမိခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒီမိုကရေစီလူပေါင်းလိုလာတဲ့မြန်မာပြည်သူတွေရဲ့စိတ်ကူးမျှော်လင့်ချက်တွေကိုဖျက်ဆီးတဲ့မြန်မာစစ်တပ်တာဝန်ယူတာဝန်ခံမှုရှိလာအောင်အမေရိကန်ပြည်ထောင်စုကဆက်လက်ဆောင်ရွက်ပြီးတက်ခတ်မှုတွေလုပ်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကလည်းကြေညာချက်ထုတ်ပြန်ပြောကြားပါတယ်ရှင်။